ချေတင်ဖြစ်နေရတဲ့မြန်မာနိုင်ငံကသတင်းမီဒီယာဥပဒေကြမ်းနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေနဲ့စာနယ်ဇင်းသမားတွေဒီကနေ့တွေ့ဆုံဆွေးနွေးကြကြပေမဲ့တိတိကျကျပြည်လည်မှုတစုံတရာတော့မရခဲ့ကြပါဘူး။ဒီအတွက်လည်းဆက်လက်ပြီးတော့ဆွေးနွေးညှိနှိုင်းမှုတွေလုပ်မှာဖြစ်တဲ့အကြောင်းပြန်ကြားရေးဝန်ကြီးကရန်ကုန်မြို့မှာပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အပြည့်စုံကတော့ Park Ray Hotel မှာပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲကိုတွားရောက်ပြီးတော့သတင်းယူခဲ့တဲ့ကိုအောင်ရဲမောင်မောင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
စနေစင်းကောင်စီယာယီနဲ့ပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိသူတွေကြားမီဒီယာဥပဒေချမ်းနဲ့ပတ်သက်လို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တွေ့ဆုံမှုတွေအပြီးမှာရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့အငင်းပွားမှုတွေဖြစ်နေတဲ့စနေစင်းကောင်စီနဲ့ပြန်ကြားရေးဝန်ကြီးဌာနတို့တွေ့ဆုံမှုအပြီးဆက်လက်ဆွေးနွေးဖို့ကိစ္စတွေရှိနေသေးတယ်ဆိုတဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးအောင်ကြည်ကပြောပါတယ
်။ဒီအချိန်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုဒီနေ့လုပ်တဲ့အစည်းအဝေးဟာကွန်ဖရင့်ချင်းဖြစ်နေတဲ့အလား diversity ဖြစ်နေတဲ့ idea ရှင်ကိုဒီနေ့ပြန်စုစည်းတဲ့အစီအစဉ်ပါ။ကျွန်တော်တို့မှာမတူပွဲပြားတဲ့သဘောထားမျိုးတွေရှိပါတယ်။ဒါဟာအလွန်ကောင်းမွန်တဲ့တန်ဖိုးရှိတဲ့အလားယူဆသစ်တင်ပေါ်ထွန်းလာစေတဲ့အလားပုံမှန်ပြီးတန်ဖိုးရှိတဲ့ရက်လက်ပေါ်ပေါက်လာစေဖို့အကြောင်းတရားတွေဖြစ်ပါတယ်
။စာရင်းစင်ကောင်စီနဲ့တွဲဆုံမှုတွေပြုလုပ်ပြီးမှပြည်ညာရေးဝန်ကြီးဌာနကမြန်မာမီဒီယာပုံစံကိုလူမှုတာဝန်သိမီဒီယာပုံစံမျိုးဖြစ်အောင်ပြောင်းလဲဖို့လှုပ်ဆောင်နေတယ်ဆိုပြီးတော့လည်းပြောခဲ့ပါသေးတယ်။ပြည်ချိုင်းဝန်ကြီးဌာနကမြန်မာမီဒီယာပုံစံကိုလူမှုတာဝန်သိမီဒီယာကိစ္စအဖြစ်ပြောင်းလဲနေတဲ့အပေါ်မှာစာနယ်ဇင်းကောင်စီအနေနဲ့လက်ခံမယ်လက်မခံဘူးဆိုတာကိုတော့စာနယ်ဇင်းကောင်စီဝင်တွေအချင်းချင်းညှိနှိုင်းပြီးမှပြောနိုင်မယ်လို့စာနယ်ဇင်းကောင်စီတွင်မှဦးကျော်မင်းဆွေကပြောပါတယ
်။ဒီနေ့ပြောတဲ့ဒီနေ့ဆွေးနွေးတဲ့နော် social responsibility နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကချက်ချင်းကျွန်တော်တို့အကြောင်းမပြန်ဘူး။ပြီးတော့မှကျွန်တော်တို့ press council meeting တက်တက်လုပ်ပြီးတော့မှကျွန်တော်တို့ကဒီလိုအကြောင်းပြန်မယ်ဒီခါနဲ့
အငင်းပွားစရာတွေနဲ့အချင်းနဲ့တင်းမာခဲ့တဲ့ပြန်ကြားရေးကရေးဆွဲထားတဲ့ပုံတွေနဲ့ထုတ်ဝေဥပဒေမူကြမ်းကိုရောသတင်းမီဒီယာဥပဒေမူကြမ်းကိစ္စကိုရောပြန်ပြီးဆွေးနွေးညှိနှိုင်းသွားမယ်လို့လည်းဦးအောင်ကြည်က VOE ရဲ့တရားမျှဝေမှုကိုပြန်လည်ဖြေကြားခဲ့ပါတယ
်။ Democracy practice မှာဘလို့မတူကြွေးပြားမှုတွေကျွန်တော်တို့ကတန်ဖိုးထားရတယ်။နောက်လူတိုင်းမှာအလားကြွေးပြားချမ်းသာတဲ့သဘောထားတွေရှိဖို့ရှိတယ်။နော်ဒါဆိုအဲ့ဒီကိုဘယ်လိုပြန်ရှိတာအဲ့တော့အဲ့ဒီအိုင်ဘွေကအလားဒါဒုတိယဝင်ကြီးနေတယ်ဆိုရတယ်ဖြစ်ပါတယ်အခုကျွန်တော်တို့ဒီမှာဒီနေ့ကျွန်တော်ပြန်ဆွေးနွေးလိုက်တဲ့အခါမှာဒီကိုယ်ရချမ်းသာမှုအားလုံးကိုဘုနာကျွန်တော်ဆွေးနွေးခဲ့တဲ့ compromising process မှာကျွန်တော်တို့ဟာအလားပြန်လည်ပြီးတော့မှပေါင်းစုမယ်ပေါင်းစုပြီးတော့ပြန်ဆွေးနွေးကြရစဉ်းစားကြအဲဒုက္ခကရှော့ပင်းတွေရှိရလို့ရှော့ပင်းမယ်ဒုက္ခကရှော့ပင်းတွေရှိရလို့ရှော့ပင်းမယ်
အခုလိုနှစ်ဖက်တွဲဆုံမှုတွေရှိခဲ့ပေမဲ့ဂျင်းနဲ့လောက်တဲ့သဘောတူညီမှုတွေတစုံတရာမရရှိခဲ့ဘူးလို့လည်းစာနယ်ဇင်းကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဦးတီယာစောကပြောပါတယ
်ဒီတေးအစည်းအဝေးမှာတကယ်စီစဉ်ထားတာကဟိုနိုင်ငံပါလီတခုကရှိတဲ့ဟိုရွေးချယ်ခံတာလို့တော့ပုံစံအထူးကတင်မယ်ဆိုပြီးတော့စီစဉ်ထားတယ်ဟိုပြန်ချိုက်ရတဲ့ငကောကမတင်တင်လို့ပြောထားတာဟုတ်ဒါပေမဲ့ဒီနေ့ပြောရခါမှာအကိစ္စကိုအသေးစိတ်ကိုလုံးဝမပြောချဘူးဆိုတော့အဲ့ဒီစာနယ်ဇင်းကောင်စီရဲ့ငကောစင်တာထားပြီးသားလွတ်တော်မှာရှိတဲ့အပလည်းပြောထားပြီးသားကိစ္စလည်းမဆက်တင်ပါလားဒါလိုပြန်ကြားရတောင်းယူလားဆိုရအဖြစ်ဒီနေ့မထွက်ပါဘူး။ဟု
တ်ကဲ့။ပြန်ကြားဝင်ကြီးဌာနဘက်ကပြန်လည်ညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့ဘယ်အတိုင်းတာဒီဖြစ်ရှင်းနိုင်မယ်ဆိုတာကိုတော့မသိနိုင်သေးဘူးလို့ဥတီယာစောကပြောပါတယ်။သတင်းမီဒီယာလောကသားတွေအကြီးအကျယ်ကန့်ကွက်မှုတွေရှိနေတဲ့ဒီပုံတွေနဲ့ထုတ်ဝေဥပဒေမူကြမ်းကိုပြန်ကြားဝင်ကြီးဌာနကပြည်သူ့တော်ကိုတင်ပြခဲ့ပြီးတော့ပြည်သူ့တော်ကနေကန့်ကွက်သူမရှိအတည်ပြုခဲ့တဲ့အတွက်အခုဆိုရင်ဒီဥပဒေဟာအမျိုးသားလွတ်တော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။အဲ့ဒီနောက်မှာတော့အငင်းပွားစရာတွေဖြစ်လာတဲ့ဒီဥပဒေကိုစာနယ်ဇင်းကောင်စီကကန့်ကွက်လာတဲ့အတွက်မနေ့ဖြန်ဩဂုတ်လ23ရက်နေ့မှာပြည်သူ့တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်နဲ့သတင်းမီဒီယာကောင်စီကတာဝန်ရှိသူတွေနေပြီးတော့မှတွေ့ဆုံမှုတွေပြုလုပ်မှာဖြစ်ပါတယ်။စာနယ်ဇင်းကောင်စီကိုနိုင်ငံတော်တမရအမိတ်နဲ့တရားဝင်ဖွဲ့ဇီးပေးခဲ့တာဖြစ်ပြီးတော့စာနယ်ဇင်းကောင်စီအမည်ကိုသတင်းမီဒီယာကောင်စီအဖြစ်နဲ့မြန်မာစာနယ်ဇင်းလောကသားတွေကတော့အမည်ပြောင်းလဲထားတာဖြစ်ပါတယ်။မြန်မာနိုင်ငံစာနယ်ဇင်းကောင်စီအနေနဲ့သူတို့ရေးဆွဲထားတဲ့သတင်းမီဒီယာဥပဒေမူကြမ်းကိုပြန်ကြားရေးဝန်ကြီးဦးရထွတ်ကလွှတ်တော်ကိုပြန်ကြားရေးကကိုစားပြုပြီးတင်ပြပေးနိုင်မှုလို့တရားဝင်ပြောထားတဲ့အတွက်လွှတ်တော်နေရက်ကကိုယ်စားလှယ်တွေနဲ့တဆင့်ဒီသတင်းမီဒီယာဥပဒေမူကြမ်းကိုတင်ပြဖို့လဲစူးစမ်းနေတာဖြစ်တဲ့အကြောင်းဇူလိုင်လ28ရက်နေ့တုန်းကရန်ကုန်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာစာနယ်ဇင်းကောင်စီပြောရေးဆိုခွင့်ရှိသူတွေကပြောခဲ့ပါတယ်ခင်ဗျာ။